ရွှေကြားတန်းကျော်ရဲ့ဝင်တိုးဝင်ဖို့တံကိုဘင်္ဂလားဒေ့ရှ်နိုင်ငံတနင်္ဂနွေနေ့ကပဲခမနီသိမ်မှုဆိုပြီးတော့ကုလသမဂ္ဂတာဝန်ရှိသူတအူးကဒင်းလာနေမှာပြောဆိုပါတယ်။ရွှေကြားဒုက္ခသည်တွေကိုကျူးမွန်နေရတဲ့အခက်အခဲတွေကိုကုလသမဂ္ဂဘက်ကရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ဒီလူခွင့်ရင်းနဲ့လုံမင်းစင်းမိုးတွေမှုဆိုင်ရာထူးတန်းနာမယ်အော်လီဗာဒီရှူတာကသူ့ရဲ့စနစ် 18ရာခိုင်နှုန်းပဲရရှိထားပြီးတော့ကဲပြစ်တင်စရာဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအချိန်ကခလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေအနည်းငယ်ရှိလာတယ်လို့သူကပြောပါတယ်နိုင်ငံတကာပံ့ပိုးမှုနည်းတာကြောင့်ဒုက္ခသည်တစ်ယောက်ကတစ်လကို12ဒေါ်လာပံ့ပိုးရကနေပြီးတော့10ဒေါ်လာအထိကိုလျှော့ချခဲ့ရပြီးတော့ဂျွန်လာတက်နေကစပြီးတော့10ဒေါ်လာကိုထပ်ပြီးတော့လျှော့ချရတော့မှာဖြစ်ပါတယ်အစားတောက်တူရဲ့ကုန်စည်တုံးဒီနေ့ရှိရတဲ့နှုန်းတက်တဲ့အချိန်မှာဒုက္ခသည်စကန်ကခရီးတွေဟာအဟာရချို့တက်လာကြတယ်လို့အသေးပေရတဲ့ကြောင်းမစ္စတာတီရှူတာကပြောပါတယ်လောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံနဲ့တူဒုက္ခသည်တွေကိုစမ်းသပ်စီမံချက်ဖြင့်ပြန်ပို့ဖို့လှုံ့ဆော်နေပါတယ်ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့လည်းဝန်ကြီးချုပ်ရှိတ်ဟာစီနာကပြောထားပါတယ်အစာဖွဲ့ကတက်ခိုက်မှုပေါ်မှာမြန်မာစစ်တပ်ကပြန်လည်တုံ့ပြန်ဆစ်ဆင်ရေးဆင်နွှဲခဲ့တာကြောင့်ရိုဟင်ဂျာ9သိန်းကျော်ဟာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို2018ခုနှစ်နောက်ပိုင်းမှာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ